Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဩဂုတ်လ29ရက်အင်္ဂါနေ့ညနေ6:00-9:00အစီအစဉ်တွေကိုလိုင်းတူမီတာ1169တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါရခိုင်ပြည်နယ်မောင်တော်အချမ်းဖတ်ကိစ္စကိုတက်မတော်ဘက်ကကင်ကြွရာမှာအစိုးရရဲ့ဆုံးဖြတ်ချက်ကိုရယူဆောင်ရွက်တယ်လို့တက်မတော်ကဒီကနေ့ပြောပါတယ်။မြောက်ကိုရီးယားဘက်ကဆန့်သလိုက်တဲ့ဒုံးကျည်ကဂျပန်နိုင်ငံဘက်ကဖြတ်တန်းခဲ့တဲ့အပေါ်ဂျပန်နဲ့တောင်ကိုရီးယားတို့ကပြင်းပြင်းထန်ထန်တုံ့ပြန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်မှာတော့ဟာရီကိန်းမုန်တိုင်းနောက်ဆက်တွဲအကြီးအကျယ်ရေကြီးနှိမ့်မြုပ်နေစေဖြစ်တာကြောင့်ကူညီကယ်ဆယ်ရေးအထောက်လှုပ်ဆောင်နေကြရပါတယ်။ဒီအကြောင်းကိုကြားကြရဖို့ရှိပါတယ်ရှင်။
ကောင်းပါပြီရှင်တည်င်းတွေပြည်နာဆင်ကြမဲ့တည်င်းလွာတွေထဲမှာရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုကြောင့်တင်းရှောင်နေကြရတဲ့ဒုက္ခတွေရဲ့အခြေအနေနဲ့ပတ်သက်လို့
အခုဦးစင်းတို့မောင်တော်အလိုတော်ပြေးချောင်းမှာဟို400ကျော်ရှိတယ်ဒုက္ခတွေပေါ့နော်တေးတောင်ဦးစင်းတို့အလိုတော်ပြေးချောင်းမှာဆိုလို့ရှိရင်400နေပါလောက်ရှိတာပေါ့ဆိုတော့အဲဒီဒုက္ခတွေတော့တော်တော်လောလောနေမှာစားဝတ်နေရအဝတ်အဖြစ်အကြမ်းမာရဲ့ဆက်အမလိုအပ်တဲ့သူတို့စိတ်ခွင်အားလည်းဖြစ်ဖို့အတွက်ပေါ့နော်
အလိုတော်ပြည့်ဆရာတော်ကြီးရဲ့လက်ထောက်ဆရာတော်အရှင်ကုမာရမိတ်ကြားခဲ့တာဖြစ်ပါတယ်အပြည့်စုံကိုတည်င်းနဲ့ပြီးမှနားဆင်ကြပါမယ်ဒါအပြင်ရခိုင်ပြည်နယ်ဒုက္ခသည်တွေအရေးအတွက်ကုလသမဂ္ဂရဲ့စိုးရိမ်ပူပန်မှုအကြောင်းနဲ့မြန်မာငြိမ်းချမ်းရေးတွစ်ဆုံဆွေးနွေးမှုပေါ်မြောက်ပိုင်းဒေသတိုင်းဒေသလက်နက်ကိုင်အဖွဲ့တို့ရဲ့သဘောထားတွေကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါ့အပြင်မတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
မြောက်ကိုရီးယားဘက်ကဒီကနေ့အင်ကာနေ့မနေ့အစောပိုင်းမှာဂျပန်နိုင်ငံဘော်ကနေဒုံးကျည်တစ်စင်ပြစ်လွတ်ဆန့်သက်ခဲ့တဲ့အပေါ်ဂျပန်နဲ့တောင်ကိုရီးယားအစိုးရတို့ဘက်ကချက်ချင်းတုံ့ပြန်ခဲ့ကြပါတယ်။ဒုံးကျည်ကအပိုင်း၃ပိုင်းကွဲထွက်သွားပြီးတဲ့နောက်ဂျပန်နိုင်ငံမြောက်ပိုင်းကဟော့ကိုင်ဒိုကျွန်းရဲ့အရှိတ်ပဲပစိဖိတ်သမုဒ္ဒရာထဲကိုချရောက်ခဲ့တယ်လို့ဂျပန်ဘက်ကပြောပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကလည်းဒုံးကျည်ဆန့်သက်မှုကိုတုံ့ပြန်ပြောဆိုပါတယ်။ဂျပန်နိုင်ငံဘော်ကနေဒုံးကျည်ဆန့်သက်ပြစ်လွတ်တဲ့တရလွန်ပြုမှုဆောင်ရွက်ချက်ဟာဆိုရင်မကြုံစဘူးကြီးမားတဲ့ချင်းချမှုဖြစ်ပြီးဒေသရင်းငြိမ်းချမ်းရေးနဲ့လုံခြုံရေးကျိုးပေါက်ပျက်စီးမှုကြီးဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ကပြောဆိုသွားပါတယ်။မြောက်ကိုရီးယားဘက်ကဂျပန်နိုင်ငံဘော်ကနေကြော်ပြီးဒုံးကျည်ဆန့်သက်ချိန်မှာတော့ဂျပန်နိုင်ငံတွင်းမှာလည်းအရေးပေါ်အချက်ပေးသံတွေစုညံသွားပါတယ်။ဂျပန်လူတို့အတွင်းမှာလည်းစိုးရိမ်ထိတ်လန့်ခဲ့ကြပါတယ်။မြောက်ကိုရီးယားရဲ့လုပ်ရက်ကိုတောက်ပြန်အနေနဲ့တောင်ကိုရီးယားဘက်ကလည်းပြီးခဲ့တဲ့သတင်းဘက်ကဒုံးကျည်ဆန့်သက်မှုဗီဒီယိုကိုထုတ်ပြန်ခဲ့ပါတယ်။အမေရိကန်နဲ့ပူးပေါင်းပြီးမြောက်ကိုရီးယားရဲ့ဒုံးကျည်ဆန့်သက်မှုကိုတုံ့ပြန်မယ်လို့လည်းတောင်ကိုရီးယားကပြောပါတယ်။ဆွေးနွေးညှိနှိုင်းဖို့ပြောနေတဲ့ကြားကပဲမြောက်ကိုရီးယားဘက်ကဒုံးကျည်တွေနဲ့ရန်စနေတာတွေကအတော်လေးစိတ်ပျက်ဖို့ကောင်းတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးတေလာဆန်ကတောင်ကိုရီးယားနိုင်ငံသားဝန်ကြီးနဲ့တယ်လီဖုန်းနဲ့ဆွေးနွေးပြောဆိုခဲ့တဲ့အကြောင်းလဲတောင်ကိုရီးယားသမ္မတရုံးရဲ့အကြီးတန်းပြောခွင့်ရကပြောပါတယ်။ဂျပန်နိုင်ငံဘက်ကတော့တောင်ကိုရီးယား၊အမေရိကန်နောက်တခြားဆိုးရိမ်နေကြတဲ့နိုင်ငံတွေနဲ့ထဲထဲဝင်ဝင်ပူးပေါင်းပြီးမြောက်ကိုရီးယားရဲ့ဒုံးကျည်ဆန့်သက်မှုကိုတုံ့ပြန်မယ်လို့ဂျပန်အစိုးရအတွင်းဝင်ကပြောပါတယ်။မြောက်ကိုရီးယားရဲ့အခုနောက်ဆုံးဒုံးကျည်ဆန့်သက်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းဒီကနေ့အင်ကာနေ့နှောင်းပိုင်းမှာဆွေးနွေးကြဖို့ရှိတယ်လို့နယူးယောက်ကကုလသမဂ္ဂဆိုင်ရာတန်တမန်တို့ကပြောဆိုကြပါတယ်ရှင်။
အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်အရှိတောင်ပိုင်းမှာအပူပိုင်းမုန်တိုင်းဟာဗေးဝင်ရောက်သွားပြီးတဲ့နောက်တိကနစ်တီမိုးအပြင်းထန်ဆက်ရွာနေပြီးနိုင်ငံရဲ့အကြီးဆုံးမြို့တစ်မြို့ဖြစ်တဲ့ဟျူစတန်မှာစစ်ဆေးဝါရည်ကြီးနေပါတယ်။ကြာလပတိနေ့ရောက်မှဒေတာရင်းကနေလုံးဝဆက်သွားမဲ့မုန်တိုင်းကြောင့်နောက်ထပ်မိုးရေချိန်25စင်တီမီတာကနေ50စင်တီမီတာအထိရွာသွန်းနိုင်တယ်လို့မိုးလေဝသဌာနကခန့်မှန်းထားပါတယ်။ဒါဟာဆိုရင်ဟျူစတန်မြို့တော်ဝိုင်အပအဝင်ဒေတာရင်းမှာလက်ရှိရွာသွန်းပြီးသားမိုးရေချိန်နဲ့မှာပေါင်းရင်60စင်တီမီတာအထိတက်သွားမှာဖြစ်ပါတယ်။မုန်တိုင်းကြောင့်တက်ဆက်စ်ပြည်နယ်မှာမနက်ဖြန်ပုတ်ထွန်းနဲ့မြေပြိုမှုတွေထပ်ဖြစ်လာနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။အိမ်တွေလမ်းမတွေပေါ်မှာရေတွေရှာနေပြီးရေဘေးဒဏ်ခံရသူတွေကိုအနေအကင်းကင်းကယ်ထုတ်နိုင်ဖို့ကယ်ဆယ်ရေးလုပ်သားတွေဆက်တိုက်လှုပ်ဆောင်နေပါတယ်။လူပေါင်း3000ထက်မနည်းကိုကယ်တင်နိုင်ခဲ့တယ်လို့လူပေါင်း8000ဟာလည်းယာယီခလုံးရေးစခန်းတွေမှာနေထိုင်နေကြရတယ်လို့ Houston Mirror Wind Service Star ဌာနကသတင်းလာနေမှာပြောပါရယ်။မုန်တိုင်းကြောင့်လူ6ဦးသေဆုံးခဲ့ရပြီးဖြစ်ပါတယ်။သဘာဝဘေးအန္တရာယ်ဆိုင်ရာအကူအညီဆောင်ရွက်ပေးဖို့အတွက် Texas ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့1000ခွဲစီလုပ်ထားတယ်လို့ Texas အုပ်ချုပ်ရေးမှူး Kirk Abbott ကလည်းပြောပါရယ်။သမ္မတဒိုနယ်ထရမ့်နဲ့သမ္မတကရောမလာနီယာတို့လည်းဒီကနေ့တက်ဆက်စ်ပြည်နယ်ထက်ကအရေးကြီးရေရှမ်းနေတဲ့နေရာတွေကိုသွားရောက်ဖို့ရှိပါတယ်
။ဥရောပမှာနိုင်ငံရေးခလုံးကွင်းရာရေးကျိုးပန်းကြတဲ့အာဖရိကဒေသကလူတွေအနေနဲ့မြေထဲပင်လယ်ကိုအန်ဒီအေဘီကျုံနိုင်တဲ့အနေအထားမျိုးနဲ့အရင်ဆုံးဖျက်ကူးလာဖို့မလိုပဲသူတို့ရဲ့နိုင်ငံတွေမှာတင်စစ်ဆေးပေးမဲ့အစည်းအဝေးတစ်ခုကိုချမှတ်ဖို့ဥရောပနဲ့အာဖရိကခေါင်းဆောင်တွေကမနေ့တနင်္လာနေ့ကသဘောတူညီခဲ့ကြပါတယ်။ တရားမဝင်ရွှေ့ပြောင်းဝင်ရမှုကိုအစည်းအဝေးတကြကိုင်တွန်းနိုင်မဲ့နီလန်းနေရှာဝေဖို့ရည်ရွယ်ပြီးကျင်းသစ်သမ္မတအီမန်နျူရယ်မက်ခရွန်ကညီလာခံတစ်ခုကိုမနေ့တနင်္လာနေ့ကပါရီမြို့တော်မှာကျင်းပခဲ့တာပါအခုသဘောတူညီချက်ကတော့ပြည်ပခန့်ကိုအကောင်းဆုံးထိထိရောက်ရောက်နဲ့ချက်ချင်းစနိုင်မဲ့အဖြစ်ဖြစ်တယ်လို့ပူရဲကြေညာချက်မှာပြင်သစ်သမ္မတကပြောဆိုထားပါတယ် ဒီနေ့အတွင်းမှာပဲပင်လယ်ကိုဖြတ်ပြီးဥရောပကိုရောက်ရှိလာကြသူတသိန်း2000တထောင်နီးပါးရှိတယ်လို့နိုင်ငံတကာရွှေ့ပြောင်းအခြေချမှုဆိုင်ရာအဖွဲ့ IOM ကပြောဆိုပြီးဒီထဲကအများစုကအီတလီနိုင်ငံကိုရောက်ရှိခဲ့ကြတာပါပင်လယ်ကိုဖြတ်ကူးကိုအတွင်းလူပေါင်း2000လျာရုကတော့သေဆုံးပျောက်ဆုံးခဲ့ကြပါတယ်ဥရောပကိုသွားမဲ့လှေတွေကြီးကိုရောက်ဖို့တဲကန္တရာကိုဖြတ်တန်းလူကုန်ကူးကိုပပျောက်ရေးမှာချက်နဲ့န ကုလသမဂ္ဂဒုက္ခသည်အေဂျင်စီရဲ့စီးရင်မှာပါဝင်တဲ့ဒုက္ခသည်တွေကိုတော့ဒီလုပ်ငန်းစဉ်အရဥရောပကိုတည်ဝင်သွားခွင့်ပြုမှာဖြစ်ပါတယ်ဒီစီစဉ်ပေါ်မှာကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးဖိလစ်ဘိုဂရန်ဒီကလည်းကြိုဆိုလိုက်ပါတယ်ရှင်
American ပြည်တော်စုမှာလူမျိုးရေးခွဲခြားမှုအဆုံးသတ်ဖို့တောင်းဆိုခဲ့တဲ့နိုင်ငံသားလူခွင့်ရေးကောင်ဆောင်မာတင်လူသာကင်းဂျူနီယာရဲ့နာမည်ကျော်မိန့်ခွန်း I have a dream ပြောကြားခဲ့တဲ့နှစ်ပတ်လည်အထိမ်းအမှတ်ချစ်တဲ့ပွဲအဖြစ်ရာနဲ့ချီတဲ့ခရီးယံဖုံးတော်ကြီးတွေကဝါရှင်တန်မြို့တော်မှာတနင်္လာနေ့ကလမ်းလျှောက်ချစ်တက်ခဲ့ပါတယ်။မကြာခင်ကအကြံဖက်မှုတွေဖြစ်ပွားခဲ့တဲ့လူမျိုးရေးခွဲခြားမှုတွေအဆုံးသတ်ဖို့လည်းလမ်းလျှောက်ချစ်တက်ကြသူတွေကတောင်းဆိုခဲ့တာပါ လမ်းလျှောက်ချစ်တဲ့ဘွယ်ကိုမာတင်လူသာကင်းရဲ့အကြီးဆုံးသားဖြစ်သူတာဒီယာမြောက်မာတင်လူသာကင်းကတိတ်ခါရောရဖုံးတော်ကြီးအယ်ရှပ်တန်နဲ့အတူတခြားသောဘာသာပေါင်းစုံကပုံကိုယ်ရင်းနဲ့တက်ရောက်ပါတယ်။လွန်ခဲ့တဲ့50လနှစ်ကနိုင်ငံသားလူအခွင့်အရေးတောင်းဆိုသူတွေချစ်တက်ခဲ့တဲ့လမ်းကြောင်းကိုပဲတနင်္လာနေ့ကချစ်တက်ခဲ့တာပါ။ဒီဘွယ်ကိုကက်သလစ်ဘက်တစ်ဂျူးရှ်ဟိန္ဒူစစ်စားတဲ ဒီကနေ့အင်္ဂါနေ့မနေ့စောပိုင်းမှာဂျပန်နိုင်ငံပေါ်ကနေဒုံးကျည်ဒီကနေ့လူမျိုးကြီးဝါဒီတွေမကြခင်ကစီစဉ်တဲ့ဆန္ဒပြပွဲတစ်ခုကနေအမျိုးသမီးတေဆုံးပြီးတော့20ကျော်ထံရရတဲ့အထိရုံးရင်းဆန္ဒဖြစ်ခဲ့ပြီးနောက်မှာဒီလမ်းလျှောက်ချစ်တဲ့ပွဲကျင်းပတာဖြစ်ပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ 6:00ကနေ 8:00အထိ လိုင်းဒိုမီတာ 70 kHz 1783 လိုင်းဒိုမီတာ 19 kHz 15965 လိုင်းဒိုမီတာ 25 kHz 11965 တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ ရခိုင်ပြည်နယ်မောင်တော်ဒေသအကြမ်းဖက်မှုတွေကိုစစ်တပ်ကကင်တွယ်တဲ့နေရာမှာအစိုးရရဲ့အဆုံးအဖြတ်ကိုရယူဆောင်ရွက်ရတာဖြစ်တယ်လို့တပ်မတော်ကဒီကနေ့ပြောဆိုလိုက်ပါတယ်။ ရခိုင်ပြည်နယ်မောင်တော်ဒေသအကြမ်းဖက်မှုတွေကိုကင်တွယ်ဖို့တပ်မတော်ဘက်ကနိုင်ငံရဲ့လုံခြုံရေးဆိုင်ရာအမြင့်ဆုံးဖြစ်တဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးခေါ်ယူလိုပေမဲ့အဓိကအဆုံးအဖြတ်ကတမရဘုံမှာမူတည်တယ်လို့လည်းအခုလို့ပြောဆိုသွားပါတယ်
ကျွန်တော်တို့တက်မလို့ရနေတာကျွန်တော်တို့တက်မလို့ရနေတာကျွန်တော်တို့ပြောသွားတဲ့ပုံမှာကျွန်တော်တို့ဒီနိုင်ငံတော်အစိုးရရဲ့ဟိုကဲမအောင်ပါပဲကျွန်တော်တို့ကလည်းပုံပေါင်းဆောင်ရမှာဖြစ်ပါတယ်ဒါတခုခုလုပ်မယ်ဆိုရင်ကျွန်တော်တို့ဒီအဆုံးဖြတ်မှုရှိသွားပါတယ်နိုင်ငံတော်ဆိုရတဲ့ပုံပေါင်းဆောင်ရမှာဖြစ်ပါတယ်ကျွန်တော်တို့တက်မလို့ရနေလို့မှာကာကွယ်ရေးဝန်ကြီးတို့နောက်တော့ကာကွယ်ရေ ကိုကျွန်တော်ဆွေးနွေးပါတယ်။တမားပြင်းတို့ကိုကျွန်တော်တို့ဖြစ်နေတဲ့ဒေတာလည်းရှိနေတာပါ။ဒါတော့ဘုံကိုရဲမအောင်ကျွန်တော်တို့ပြည့်တဲ့ဒေတာတွေရောကျွန်တော်တို့ပုံမှန်ဒေတာတွေကကာလုံရဲ့သဘောတရားမှာအတက်ပရော6ပဲပါတယ်။အဲကျွန်တော်ဒီဘက်ကရက်သက်9ပဲပါတယ်။အဲကာလုံတော့ပုံပြီးတော့ဆုံးဖြတ်မယ်ဆိုရင်တော့အဲတက်ပရောလေးချက်တာလုပ်မယ်ဆိုပြီးတော့မြင်နေတာပြအများကြီးရှိပါတယ်။ဒီအရောကျွန်တော်တို့ကတင်ပြခဲ့တယ်ဆိုပါတယ်ဘယ်လိုပဲဆွေးနွေးဆွေးနွေးနောက်ဆုံးအဆုံးဖြတ်တာကသမရာကြီးရဲ့အဆုံးဖြတ်မှုဖြစ်ပါတယ်
တမရော်သတင်းမှန်ပြန်ချရေးအဖွဲ့ဒုတိယဥက္ကဋ္ဌဘိုးချုပ်အောင်ရဲဝင်ပြောဆိုခဲ့တာပါဒီကနေ့နေပြည်တော်မှာပြုလုပ်တဲ့တမရော်သတင်းစာရှင်းလင်းပွဲမှာတော့မြန်မာနိုင်ငံအခြေစိုက်နိုင်ငံတကာစစ်တမ်းမှုတွေသတင်းမီဒီယာတွေတက်ရောက်မေးမြန်းဆွေးနွေးခဲ့ပါတယ်မောင်တော်ဒေတာအကြံဖတ်မှုတွေကိုကင်တွယ်ရှင်းလင်းတဲ့နေရာမှာတမရော်အနေနဲ့နေမြေဒေတာအခြေအနေကိုကြည့်ပြီးစစ်တပ်အင်အားနဲ့ရဲတပ်ဖွဲ့အင်အားအသုံးပြုတယ်လို့လည်းပြောဆိုသွားပါတယ်နေမြေရှင်းလင်းရေးဆောင်ရွက်ချက်တွေမှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့စစ်စည်းမှုတွေကြောင့်ဒေသခံတွေကမြန်မာအစိုးရရဲ့အကြမ်းဖက်အဖွဲ့အစည်းဖြစ်ကြီးညာထားတဲ့အာဆာအဖွဲ့နဲ့ပူးပေါင်းသွားတာမျိုးလည်းဖြစ်နိုင်တဲ့အကြောင်းနိုင်ငံတကာစစ်တမ်းမှုတွေကဆွေးနွေးပါတယ် ဘင်္ဂလားဒေ့ရှ်နယ်စပ်မြန်မာပိတ်ချမ်းကအကြမ်းဖက်မှုတွေနဲ့ပတ်သက်လို့သတင်းအချက်အလက်တွေမျှဝေဖို့ကိုလည်းဘင်္ဂလားဒေ့ရှ်စစ်တပ်မှုကတောင်းဆိုပါတယ်။ဒီကနေ့နေပြည်တော်ဗျင်းနောင်ရှိတာမှာပြုလုပ်တဲ့ရခိုင်အကြမ်းဖက်မှုအရေးသတင်းစာရှင်းလင်းပွဲမှာတော့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးဒုတိယဥက္ကဋ္ဌဗိုလ်ချုပ်အောင်ရဲဝင်းနဲ့စစ်ဖက်ရေးရာနဲ့လုံခြုံရေးဆိုင်ရာဒုတိယအရာရှိချုပ်ဗိုလ်ချုပ်တန်းထွတ်သိန်းတို့ကရှင်းလင်းခဲ့ကြပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးကပန်တခုရဲ့အပြင်းမငွေထုတ်ဖို့စောင့်နေကြတဲ့လူအုပ်ဒီကနေ့အသေးခံပုံခွဲတက်ခံရတာကြောင့်လူ9ဦးထက်မနည်းသေဆုံးပြီး9ယောက်ဒဏ်ရာရသွားတယ်လို့ကဘူးမြို့ရဲ့တပ်ဖွဲ့ပြောခွင့်ရသူတဦးက POA ကိုအတည်ပြုပြောဆိုပါတယ်။လုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့အမေရိကန်တပ်ရုံးနဲ့မလန်မကန်ကကဘူးပန်ခွဲတခုရဲ့အဝယ်မှာတိုက်ခတ်မှုဖြစ်ခဲ့တာပါ။လက်ခထုတ်ဖို့အတွက်တန်းစီနေကြတဲ့လူအုပ်ထဲအာဖဂန်စစ်တပ်နဲ့တခြားလုံခြုံရေးဌာနတွေကဝန်ထမ်းတွေလည်းပါတယ်လို့မျက်မြင်သိသူတွေကပြောပါတယ်။တိတက်ခန့်ဟောသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်တွေကပြောဆိုထားပြီးသူတို့ရဲ့တက်ခတ်မှုကြောင့်လဆာလာထုတ်ကြတဲ့အာဖဂန်စစ်တပ်နဲ့ရဲတပ်ဖွဲ့ဝန်ထမ်းတွေအများပြားတိုက်ဆုံသွားတယ်လို့လည်းတာလီဘန်ပြောခွင့်ရကပြောပါတယ်။နှစ်စဉ်ကျင်းပတဲ့အစ်ပွဲတော်ဆင်နွဲဖို့အာဖဂန်ပြည်သူတွေပြင်ဆင်နေချိန်မှာပဲအခုတက်ခတ်မှုဖြစ်ပွားခဲ့တာပါ
။အိန္ဒိယနိုင်ငံဘီဟားပြည်နယ်ရှိဘက်ချမ်းမှာရေဘေးကြောင့်တိုက်ဆုံသူ914ယောက်ရှိသွားပြီလို့အိန္ဒိယအစိုးရကကြေညာပါတယ်။မိုးရေအဆက်မပြတ်ရာသွင်းခဲ့ပြီးနောက်ဘီဟားပြည်နယ်ရင်းကဘာဂမတီလက်ခံဒါယီနဲ့ဖာဂူမြစ်တွေရေကြီးခဲ့ပြီးကမ်းမတွေပြိုချခဲ့တာကြောင့်လူတွေကိုဘေးလွတ်ရာရွှေ့ပြောင်းကယ်ဆယ်ခဲ့ရပါတယ်ရှင်
။ကင်ညာနိုင်ငံရဲ့အစိုးရတရားရုံးကအတိုက်ခံပါတီကိုတရားဝင်မဲ့စဉ်ပုံစံဆောင်ရွက်တင်တဲ့ရွေးကောက်ပွဲကော်မရှင်ရဲ့ကွန်ပျူတာဆာဗာတွေကိုဝင်ရောက်ကြည့်ရှုခွင့်ပေးလိုက်ပါတယ်။တမရဥရူကင်ညာသားကအတိုက်ခံပါတီခေါင်းဆောင်ရီလာအိုဒင်ဂါကိုမဲအီအတွက်တည်ထမလေးတန်းနဲ့အတားရလိုက်တယ်ဆိုတော့တမရရွေးကောက်ပွဲမဲရလက်တွေပေါ်အတိုက်ခံဖက်ကစောဒကတတဲ့အတွက်တရားရုံးကတရားဝင်ကြားနာမှုစတင်လိုက်တဲ့တင်းနှင်းလာနေမှာပဲဒီဆုံးဖြတ်ချက်ထွက်ပေါ်လာတာပါ။မဲပေးတဲ့စနစ်အတွင်းအင်တာနက်ကထုတ်ဖောက်ဝင်ရောက်မှုတွေရှိခဲ့တဲ့အတွက်အတိုက်ခံညွန်ပေါင်းအဖွဲ့ National Super Alliance ကရွေးကောက်ပွဲနေ့ကလေးကပြောဆိုလာတာပါ။တနင်္လာနေ့ကျနာပွဲတစ်ခုလုံးဟာ Mr. Odinga နဲ့သမ္မတကင်ညာသားတို့ရဲ့ရှင်းနေတွေကသူတို့ဘက်ကအဆိုးရိမ်တင်သွင်းကြဖို့စီစဉ်ထားတာဖြစ်ပါတယ
်
။နောက်ဆုံးရသတင်းတွေကိုမတ်တရင်ထိုင်တဲ့နန်းလောင်တို့ပြောပြပေးကြတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့ဒီချိန်ထဲမှာပဲ VOA ရဲ့ Internet စာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေနဲ့အရင်ဆုံးစပါမယ်ရှင်။ရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒေသအတွင်းကစစ်ဘေးရှောင်ဒုက္ခသည်တထောင်နီးပါးမောင်တော်နဲ့ရစ်တောင်မှာရှိတဲ့အလိုတော်ပြည့်ဖုံးတော်ကြီးအကြောင်းမှာခိုလုံနေကြရတယ်လို့ဒုက္ခသည်ဥယျာဉ်တွေကလည်းဆက်ပြီးတိုးလာနေစေဖြစ်ပါတယ်။ရခိုင်စစ်ဘေးရှောင်တွေကိုအကူအညီပေးနိုင်ဖို့အတွက်အလိုတော်ပြည့်ဆရာတော်ကရန်ကုန်မှာအကူအညီကယ်ဆယ်ရေးဌာနဖွင့်လှစ်လိုက်ပါတယ်ဒီအကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေပြစ်ခတ်မှုတွေမိရှို့ဖျက်ဆီးမှုတွေဖြစ်ပွားပြီးမှာတော့ရခိုင်ပြည်နယ်အတွင်းမှာနှစ်ဖက်အတိုင်းဝိုင်းကဒေသခံတွေဟာကြီးစက်ရွာကိုထွက်ပြေးခိုလုံနေထိုင်နေကြတာပါဒီထဲမှာရခိုင်ပြည်မောင်တော်နဲ့ရတိတောင်ကဒုက္ခသည်တထောင်နီးပါးဟာအလိုတော်ပြည့်ဖုံးတော်ကြီးအကြောင်းမှာခိုလုံနေတာယာယီလက်ခံပေးနေရတွေရှိနေတယ်လို့ဆိုပါတယ်ဒီအတွက်ရခိုင်ဒုက္ခသည်တွေကိုအကူအညီပေးနိုင်ဖို့ကုညီကယ်ဆယ်ရေးဌာနကိုရန်ကုန်မှာဖွင့်လှစ်လိုက်ပြီးဒုက္ခသည်တွေကိုအကူအညီပေးသွားမှာဖြစ်တယ်ဆိုပြီးအလိုတော်ပြည့်ဆရာတော်ကြီးရဲ့လက်ထောက်ဆရာတော်အရှင်ကုမာရကအခုလိုမိန့်ပါတယ
်အခုဦးစင်းတို့မောင်တော်အလိုတော်ပြည့်ချောင်းမှာဟို400ကျော်ရှိတယ်ဒုက္ခသည်ပေါ့နော်တေးတောင်ဦးစင်းတို့အလိုတော်ပြည့်ချောင်းမှာဆိုလို့ရှိရင်400နေပါလို့ရှိတာပေါ့ဆိုတော့အဲဒီဒုက္ခသည်တွေတော်လာလောလောဆယ်မှာတာဝန်နေရအဝတ်အဖြစ်အကျမ်းမာရဲ့အတွက်အမလိုအပ်တဲ့သူတို့စိတ်ခွန်အားလည်းဖြစ်ဖို့အတွက်ကိုတော့ဦးစင်းတို့ရေးပေါ်လိုအပ်နေတာပေါ့နော်အမဦးစင်းတို့ဒီမင်းရနေစရေးတာပေါ့နော်ဒီခိုင်းစစ်ပိတ်ချောက်ဒုက္ခသည်များအတွက်ကိုဦးစင်းတို့ရံမျိုးတောင်းမွေးပေါ့နော်အလိုတော်ကြီးကြောင်းပါနေပြီးတော့ဒီတန်းပြသဘူးသူမဆိုးဘူးပေါ့နော်လာရောက်ပြီးတော့ဒီကနေပါတယ်ပေါ့
အခုဆိုရင်လက်ပတ်ဆက်သွယ်ရေးခက်ခဲနေတာကြောင့်ဒုက္ခသည်တွေကယ်ဆယ်ရေးလုပ်တဲ့အခါမှာမလွယ်ကူတဲ့အကြောင်းနဲ့လူသူအရောက်ပေါက်နေတဲ့နေရာကလူမှုအတော်များများကိုကယ်ထုတ်ဖို့ကခက်ခဲနေစေဖြစ်တယ်လို့ဆိုပါတယ်
။တလောအနေထားဆိုရင်ဦးစင်းတို့ဒီအထက်ပြူးမားတို့တမန်သားတို့တောင်ပြိုတို့အိုက်သာတင်ချင်းရှောင်းတို့ရှန်ပြန်တို့မကူရဘူးပေါ့လေ။အဲ့ဒီဖက်တယ်မှာဆိုလို့ရှိရင်ဟို transportation တွေကတိတ်မကောင်းဘူးပေါ့လေ။မကောင်းတဲ့အခါကျရင်တော့တော့လာပေါ့အဲ့ခက်ခဲတာပါအဲ့တော့တက်မတော်နိုင်နေပြီးတော့ရေးလုံချုံလေးကတော့ပြီးတော့အကုန်လုံးဟိုသူတို့ကေထုတ်ပေါ့လေအဲ့တော့တချို့နေရာတွေကြာနေတော့လဲတော့လာပေါ့ခက်ခဲရှိတယ်လည်းနေမမိုင်းနေထောင်တာကတော့စတားတွေကိုဖြည့်ဆည်းထားတာတော့မနေ့ကဆိုရင်ဟို900မိန်းမလောက်ကနေဝိုင်းထားတာပေါ့ဒီမ နေနေရတာပေါ့အချိန်ဖက်သမားတယ်အဲ့လိုအားအရကိုနေပြီးပြေထုံးနေရတာပေါ့နော်အဲခက်ခဲတွေကတော့အများကြီးရှိနေတာပေါ့အဲ့တော့တချို့ကြားမယ်တော့လေလေဆန်ကျော်တို့အဲ့ခက်ခါလာတဲ့လူတွေမောရဝတီတို့ရွှေရင်အေးတို့အဲ့ခက်ခါလာတဲ့လူတွေကြားမှာဦးဇင်းတို့ကြောက်မှာတော့ခုံမပြီးတော့တာဝန်ယူပြီးတော့တရားသမားတော့ဥဆောင်ပြီးတော့လုပ်ပေးနေတာပေါ့နော
်ဒီရတဲ့အပတ်ကစပြီးမောင်တော်ဒေသမှာရှိတဲ့ရဲတပ်ဖွဲ့ရဲ့ကင်းစခန်း20ကျော်ကိုအကြမ်းဖက်တိုက်ခိုက်မှုတွေလုပ်ခဲ့ကြပြီးလူပေါင်း104ဦးသေဆုံးခဲ့ကြရတာပါဒီအတွက်နှစ်ဖက်အတိုင်းဝိုင်းနှစ်ခုလုံးကရီးစက်ရံမှာထပ်ပြေးခိုလုံနေကြရမှာတချို့ဒုက္ခသည်တွေကတော့ရခိုင်ဖုံးတော်ကြီးအကြောင်းတွေမှာခိုလုံနေကြတယ်လို့တချို့ကတော့ဒင်းငါးဒက်နိုင်ငံဘက်ကိုထပ်ပြေးနေကြပါတယ်အခုချိန်ထိတော့ရခိုင်ပြည်နယ်တွင်းမှာတည်ငြိမ်မှုတွေမရှိသေးတဲ့အတွက်အဲ့ဒီဒေသမှာနေထိုင်သူတွေဟာသူတို့ရဲ့အသက်အန္တရာယ်လုံခြုံရေးအတွက်စိုးရိမ်နေကြဆဲဖြစ်ပါတယ်ရှင်
မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါရဲ့ရှင်တဆက်ထက်မှာပဲရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်တွေရဲ့နေမြင့်ရှင်းလင်းမှုကြောင့်အရက်သားတွေပါတည်ဆုံမှုတွေရှိနေတဲ့ဆိုတဲ့သတင်းတွေကြောင့်လွန်စွာစိုးရိမ်မကင်းဖြစ်မိကြောင်းကုလသမဂ္ဂအတွင်းမှုချုပ်အထွန်နီယိုဂူတာရက်စ်ကမနစ်တနင်္လာနေ့ကပြောကြားလိုက်ပါတယ်ဒါအပြင်ဘေးကင်းလုံခြုံရာအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုလည်းဆက်ပြီးလက်ခံဖို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုမြစ်တာရခံလိုက်ပါတယ်မိုင်းအင်ဂျင်နိုင်ကအပြည့်စုံကိုဆက်ပြီးပြောပြမှာပါရှင်
ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကလုံခြုံရေးစခန်းတွေကိုအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်မှုနဲ့ပတ်သက်လို့ကုလသမဂ္ဂအတွေ့အမှုချုပ်ဂူတာရက်စ်ကပြင်းပြင်းထန်ထန်ရှုံချထားတာပါဒီအကြမ်းဖက်မှုဖြစ်စဉ်နောက်ပိုင်းလုံခြုံရေးတပ်တွေကနယ်မြေရှင်းလင်းမှုကြောင့်အရက်သားတွေပါအသက်သေဆုံးမှုတွေရှိနေတဲ့အခြေအနေကိုအထူးစိုးရိမ်နေတာနဲ့ပတ်သက်လို့မနေ့ကအတွေ့အမှုချုပ်ကနေပြီးတော့ကြေညာချက်ထုတ်ပြန်ရမှာနှစ်ဖက်အတိုင်းဝိုင်းမှာဒုက္ခရောက်နေသူအားလုံးကိုလိုအပ်တဲ့အကူအညီတွေပေးဖို့မြန်မာအစိုးရမှတာဝန်ရှိတယ်လို့တိုက်တွန်းထားကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်မက်သီးယပ်ဂီလ်မန်က VOA ကိုအခုလိုပြောပါတယ
် For the Secretary General is deeply concerned at the reports of civilians being killed during security operations in Myanmar's Rakhine
State. ဒီကနေ့မှလုံခြုံရေးတပ်တွေရဲ့နေမြေရှင်းလင်းကာလအတွင်းအရသာပြည်သူတွေပါအသက်ခံရတယ်ဆိုတဲ့သတင်းတွေကြောင့်ကုလသမဂ္ဂအတွင်းမှုချုပ်ကလုံမဲဆိုးရိမ်မကင်းဖြစ်ပါတယ်။ဩဂုတ်လ25ရက်နေ့ကမြန်မာလုံခြုံရေးတပ်တွေတိုက်ခိုက်ခံရပြီးအခုနောက်ဆုံးတစ်ကြော့အကြမ်းဖက်မှုဖြစ်ပွားခဲ့တာပါ။ဒီတိုက်ခိုက်မှုတွေကိုအတွင်းမှုချုပ်ကပြစ်တင်ရှုတ်ချပြီးအကြမ်းဖက်မှုဖြစ်ပွားစေတဲ့အခြေခံကြောင်းရင်းကိုဖြေရှင်းနိုင်မှုအရေးကြီးတဲ့အကြောင်းနဲ့ဒုက္ခရောက်တဲ့သူတွေကိုလိုအပ်တဲ့အကူအညီတွေပေးပြီးလုံခြုံရေးဆောင်ရွက်ပေးဖို့မြန်မာအစိုးရမှတာဝန်ရှိကြောင်းထပ်ပြီးတော့တည်ပေးပါတယ်။
ဒါ့အပြင်ကိုဖီအာနန်ရဲ့အစီရင်ခံစာပါအကြံပြုချက်တွေကိုလည်းအတွင်းမှုချုပ်ကအပြည့်အဝထောက်ခံပြီးမြန်မာအစိုးရအနေနဲ့ထိထိရောက်ရောက်အကောင့်ထဲဖော်ပေးဖို့ကိုလည်းအတွင်းမှုချုပ်ကတိုက်တွန်းထားပါတယ်။နောက်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်တွေအရင်းနဲ့ပတ်သက်လို့တော့ပြောခွင့်ရပုဂ္ဂိုလ်မက်သီးယပ်ဂီလ်မန်ကအခုလိုပြောပါတယ
်။ Recognizing that Bangladesh has hosted generously refugees from Myanmar for decades.
ဆယ်သုနှစ်ပေါင်းများစွာမြန်မာနိုင်ငံကဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်ကသဘောထားကြီးစွာလက်ခံခဲ့တာကိုလည်းအတွင်းမှုချုပ်ကအသိမှတ်ပြုသလိုတစ်ချိန်တည်းမှာပဲကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာခဲ့ကြတဲ့ရိုဟင်ဂျာတွေကိုလက်ခံဖို့လဲအာဏာပိုင်တွေကိုမြစ်တာရက်ခံပါတယ်ထွက်ပြေးလာသူအများစုဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ကြပြီးတချို့ကထိခိုက်ဒဏ်ရာတွေရထားပါတယ
်မြန်မာဆိုရအနေနဲ့လူသားချင်းစာနာမှုအေဂျင်စီတွေကိုအကူအညီနဲ့အကောက်အွယ်လိုအပ်နေတဲ့လူအဖွဲ့အစည်းထံကိုအဟံအတားမရှိလွတ်လပ်စွာသွားလာခွင့်ပြုရေးအာမခံပေးဖို့အတွေ့အမှုချုပ်ကတောင်းဆိုကြောင်းလဲမက်သီးယပ်ဂီလ်မန်ကဆိုပါတယ်အခုလိုဆောင်ရွက်ရမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံလုံးကိုကုလသမဂ္ဂကလိုအပ်တဲ့အကူအညီတွေပေးဖို့အစဉ်သင့်ရှိနေကြောင်းအတွင်းမှုချုပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။တနည်းမနည်းကနိုင်ငံတော်အတိုင်ပင်ခံရုံးကနေထုတ်ပြန်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေတွေနဲ့ပတ်သက်တဲ့ကြေညာချက်တစ်ခုမှာအချို့ INGO ဝန်ထမ်းတွေဟာအကြမ်းဖက်သမားတွေကိုအကူအညီတွေပေးခဲ့ကြောင်းသတင်းတွေထွက်လာပြီးအတည်ပြုနိုင်ဖို့ဆက်လက်စုံစမ်းနေကြောင်းဖော်ပြထားပါတယ်။ဒီကြေညာချက်ဟာမြန်မာအစိုးရရဲ့တာဝန်မဲ့မှုကိုပြနေကြောင်းနိုင်ငံတကာလူ့အခွင့်အရေးဖွဲ့တွေကလည်းမနေ့ကတုံ့ပြန်ပြောဆိုခဲ့ကြပါတယ်။အဲ့ဒီတည်းကနယူးယောက်ခြေဆိုင် HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ John Sipton ကတော့
It's absolutely outrageous that the government would make an accusation like this without
ever မြန်မာအစိုးရကအခုလိုမျိုးတတိအထောက်အထားမရှိဘဲစွပ်စွဲဖော်ပြချက်ကိုလုံးဝလက်ခံနိုင်စရာမရှိပါဘူး။အထူးသဖြင့်ဒီအဖွဲ့တွေဟာရခိုင်ပြည်နယ်မှာရိုဟင်ဂျာနဲ့ရခိုင်လူမှုအတိုင်းဝိုင်းနှစ်ဖက်စလုံးကိုလူသားချင်းစာနာမှုအကူအညီတွေပေးဖို့ပင်ပန်းခံမနာမနီစူးစမ်းဆောင်ရွက်နေတာပါတကယ်တမ်းမှာဒီလိုအကူအညီတွေကိုအစိုးရကလှုပ်ဆောင်ရမှာဖြစ်ပါတယ်တကယ်လို့ဒါအစိုးရကသူ့တာဝန်ဖြစ်တဲ့နိုင်ငံသားဥပဒေပြင်ဆင်ဖို့တရားဥပဒေစိုးမိုးရေးရှိဖို့အမျိုးသားညီညွတ်စေရေးစတာတွေကိုကြီးပြောင်းဖြေရှင်းပေးမယ်ဆိုရင်ဒီလိုမတည်ငြိမ်တာတွေဖြစ်လာမှာမဟုတ်ပါဘူး
မေယူတောင်ပေါ်ကအကျန်းဖက်သမားတွေခူအောင်းနဲ့စခန်းချရာတဲတွေမှာကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ်WFP ကဖြန့်ဝေတဲ့စွမ်းအားဖြင့်ဘစ်စကတ်တွေတွေ့ရှိခဲ့ကြောင်းနိုင်ငံတော်အတိုင်ပင်ခံရုပ်ရည်ကြီးညာချက်မှလည်းဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့WFP အနေနဲ့အသေးစိတ်အချက်လက်တွေကိုသိရှိလိုကြောင်းမြန်မာအစိုးရကအကြောင်းကြားထားတယ်လို့WFP ကသတင်းဌာနတွေကတုံ့ပြန်တဲ့အီးမေးလ် insurgents ko tabon so pi a myo myo ye ta phaw pya chet twe ko tadin media ri a ni ne tadit tha ja bu myama so ya ga pyaw su tha ba de shin
August 25 အနေနဲ့မနက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကလူမျိုးရေးစခန်းပေါင်း 30 နီးပါးတချိန်တည်းတပြိုင်တည်းဝင်ရောက်တိုက်ခိုက်ခံပြီးတဲ့နောက်အခုချိန်ထိအဲ့ဒီဒေသတွေမှာမတည်ငြိမ်မှုတွေဆစ်ဆင်ရေးတွေစစ်ပြေးဒုက္ခတွေနဲ့အခြေအနေတွေရှုပ်ထွေးနေဆဲရှိပါတယ်အခုလိုလူမျိုးရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံပြီးတော့လူမျိုးရေးစီးပောက်ခဲ့တဲ့ကိစ္စကိုပြန်လဲတုံ့သက်ဖို့လိုရက်ပြင်ရခိုင်မြောက်ပိုင်းဒေသလူမျိုးရေးအနာဂတ်အခြေအနေကိုဘယ်လိုကင်တွယ်မလဲဆိ ီမိမများလူရဲတော်ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြူပီးပို့ထားမယ်ဆိုလို့ရှိရင်ဒဲအလီလည်းအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုစွန်းလူရာတွေကိုစာနဲ့ဖြစ်စီအသားဖိုင်နဲ့ဖြစ်စီကြူပြီးတော့ပီးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်စွန်းလူမိမများကြမယ်တော်ရှင်တွေကိုကျေးဇူးပါတယ်ခင်
တရားလိုင်းဆွေးနွေးခန်းအစီအစဉ်ကိုအခုည9နာရီခွဲမှထုတ်လွှင့်မှာမို့ဆောင်မြောနာဆင်နိုင်ကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကတရားလိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့မြမငင်းချင်းရေးတွေ့ဆုံဆွေးနွေးမှုအပေါ်မြောက်ပိုင်းဒေသတိုင်းဒေသလက်နက်ကိုင်အဖွဲ့တို့ရဲ့သဘောထားတွေကိုတင်ပြပေးပါမယ်။မြန်မာအစိုးရရဲ့ငြိမ်းချမ်းရေးတွေ့ဆုံဆွေးနွေးရမှာတရားတစ်ဖွဲ့ချင်းစီတွေ့ဆုံဆွေးနွေးမှာမဟုတ်ဘဲကော်မတီအစုအဖွဲ့လိုက်ဆွေးနွေးသွားမယ်လို့မြောက်ပိုင်းဒေသတိုင်းဒေသလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့နဲ့ဖွဲ့စည်းထားတဲ့နိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC တာဝန်ရှိသူတွေကပြောပါရယ် FPNCC အဖွဲ့အနေနဲ့ NCA လမ်းကြောင်းကိုအယုံအကြည်မရှိသလိုသုံးဝင်ဆိုင်အခြေခံပုံစံမျိုးနဲ့တွေ့ဆုံဆွေးနွေးဖို့လိုလားတယ်လို့လည်းပြောပါရယ်ဒီအကြောင်းပြည်စုံကိုတော့ထိုင်းအခြေဆိုင် VOA မြန်မာပိုင်းသတင်းတော်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ်ရှင
်မြောက်ပိုင်းဒေသတိုင်းဒေသလက်နက်ကန်ဖွဲ့ခုနှစ်ဖွဲ့နဲ့ဖွဲ့စည်းထားတဲ့နိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC ကလည်းမြန်မာစိုးရကိုယ်စားလှယ်ဖွဲ့နဲ့တီးခြားတဲ့ဖွဲ့ချင်းတွေ့ဆုံဆွေးနွေးမှာမဟုတ်ဘူးလို့ BSLF ပလောင်ပြည်လူမျိုးရေးတာဝန်အသွင်းမှုဘုံမူကြီးတာဖုံးကျော်ကပြောပါရယ
်မြမတက်မတော်ရေမြမအစိုးရကျွန်တော်တို့ကိုခွဲတွေ့တယ်တစ်ဖက်ချင်းတွေ့တယ်ဆက်ပြီးပြောတဲ့အားကိုကျွန်တော်တို့ကမတွေ့နိုင်ဘူးစောမဒီအနေနဲ့ပဲတွေ့တယ်ဒီလိုပဲဆက်လက်ရည်တည်ထားပါ
ပြီးကြတဲ့ဩဂုတ်လ17ရက်နေ့ကနေ24ရက်နေ့အထိ UWSA ဝပြည်သွေးစည်းညိုရေးပါတီထိန်းချုပ်ရာပန်ခန်းတီရမှာတိုင်းတလက်နက်ကဖွဲ့ခုနှစ်ဖွဲ့ကနေပြည်တော်စုငင်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီအစည်းအဝေးကိုကျင်းပခဲ့ပါတယ်ဒီစည်းဝေးကနေနိုင်ငံရေးပြဿနာကိုလွတ်သွေးကြကြဆွေးနွေးနိုင်တဲ့အခင်းချင်းမျိုးကိုဆွေးနွေးခဲ့ကြတယ်လို့ဘုံမူကြီးတာဖုံးကျော်ကဆက်ပြောပါရယ
်ကျွန်တော်ပြောပါရည်ဒီချက်ကအဲဒီမှာအစိုးရရဲ့အစီအစဉ်ကျွန်တော်ဘယ်လိုမှအယုံကြည်မရှိဘူးတကယ်နဲ့တွေ့ကြနိုင်တဲ့အပိခရဆွေးစားချက်ကျွန်တော်လည်းပြုလုပ်တယ်ပြီးတော့နိုင်ငံရေးဆွေးနွေးနေရာလဲအခုလို20ရာစုပြည်လုံးအခင်းချင်းနဲ့အန်တီကထွက်လာတဲ့ပေါ်ပေါက်လာတဲ့ဒီနိုင်ငံရေးမှုပေါင်းနဲ့ဆွေးနွေးတာမျိုးမဟုတ်ဘဲနဲ့ဒီကျွန်တော်ပိုင်းသားတွေတကယ်ပါဝင်တင်ပါဝင်ထိုက်တဲ့ကျွန်တော်တို့သုံးဝင်ဆိုင်အခြေခံပုံစံမျိုးကိုနိုင်ငံရေးပြဿနာကိုလက်ပြကြကြဆွေးနွေးနိုင်တဲ့အခင်းချင်းမျိုးကိုကျွန်တော်တို့ဆွေးနွေးကြတယ
် FPNCC အနေနဲ့အစိုးရတမတော်တိုင်းဒေသလက်နက်ကဖွဲ့စည်းသုံးဖွဲ့ဆိုင်ပုံစံနဲ့ဆွေးနွေးဖို့လိုလားတယ်လို့သူကဆိုပါတယ်အဖွဲ့အနေနဲ့လာမယ့်စတရချိန်23ရစုပင်လုံညီလာခံစည်းဝေးကိုအစိုးရဘက်ကတက်ရောက်ဖို့တရားဝင်ဖိတ်ကြားလာမယ်ဆိုရင် FPNCC အနေနဲ့တစုတစည်းဒီတက်ရောက်သွားမယ်လို့လည်းစုံပြတ်ထားပါတယ်ဒီစည်းဝေးကနေ FPNCC ခေါင်းဆောင်ဖြစ် UWSP ဝပြည်သွေးစည်းညီညွတ်ရေးပါတီဥက္ကဋ္ဌဥပောက်ယူချမ်းကိုကော်မတီဥက္ကဋ္ဌဖြစ်ရွေးချယ်ထားပြီးကချင်ဖွဲ့ KNO ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးအန်ပါလကတော့ကော်မတီဒုတိယဥက္ကဋ္ဌဖြစ်ရွေးချယ်ခန့်ခဲ့ပါတယ်ပန်ခမ်းမှာကျင်းပခဲ့တဲ့ FPNCC ဖွဲ့ဝင်စည်းဝေးကိုဝပြည်သွေးစည်းညွှန်ရေးပါတီ UWSP ကချင်လွတ်လပ်ရေးဖွဲ့ KNO ရှမ်းပြည်သွေးစည်းရေးပါတီ SSPP ပလောင်ပြည်နယ်လူမျိုးရေးသားဦး PSLF မြန်မာမျိုးရများဒီမိုကရက်တစ်မဟာမိတ်တမတော် MNDAA ကိုကံအဖွဲ့ရခိုင်တမတော် AA နဲ့အမျိုးသားဒီမိုကရေစီမဟာမိတ်တမတော် NDAA မိုင်းလာဖွဲ့တို့ထိပ်တိကောင်းဆောင်တွေတက်ရောက်ခဲ့ကြပါတယ် ဒါပြင် FENCC ဖွဲ့နဲ့နိုင်ငံသားဦးဆောင်တဲ့ UNSC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကိုယ်စားလှယ်ဖွဲ့နဲ့လည်းဩဂုတ်လ 25 ရက်နေ့မှာတွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံမှုနဲ့ပတ်သက်လို့ဘူမှုကြီးတာဘုံကျော်ကအခုလိုဆက်ပြောပါတယ်
UNSC ဖွဲ့နဲ့ကျွန်တော်တွေ့ဆုံနေတာဟာဒီကတော့ UNFC ကတော့
ကျောင်းလဲတဲ့အချက်ရှိချက်ကိုတင်ထားပါတယ်အဲ့ဒီပေါ်မှာရည်တည်ပြီးတော့မှဆောင်ရွက်သောင်းနေစုတဲ့အနေထားမှာဒါ UNFCA ဆောင်ရွက်နေတဲ့ဟာဆိုတော့အဲ့ဒီရည်တည်ချက်ကိုကျွန်တော်တို့ UNFCA ကောင်ဆောင်နေတဲ့ကျွန်တော်ပြန်လည်ဆွေးနွေးကြတယ်ကြီးရှိမှကျွန်တော်ဘယ်လိုပြောဆိုနိုင်ကြကျွန်တော်တို့ဆွေးနွေးကြတယ်
UNFCがလက်ရှိရည်တည်ချက်ကိုလည်းကျွန်တော်တို့နိုင်ငံရေးစာနာနားလေတဲ့ဆက်လက်ပေါက်ခံရမှုဆိုပြီးတော့ကျွန်တော်အပြန်လည်ဆွေးနွေးနေကြတာမျိုးရှိပါတယ်။တောင်ပိုင်းရှမ်းပြည်ကမ္ဘောလီနဲ့
ရခိုင်ပြည်နယ်မောင်တော်ဒေသအကြမ်းဖက်မှုကိုစစ်တပ်ဖက်ကကင်တွယ်တဲ့နေရာမှာအစိုးရရဲ့အဆုံးအဖြတ်ကိုရယူဆောင်ရွက်ရတာဖြစ်တယ်လို့တပ်မတော်ကဒီကနေ့ပြောဆိုပါတယ် ရခိုင်ပြည်နယ်မောင်တော်ဒေသအကြမ်းဖက်မှုတွေကိုကန်တွယ်ဖို့တပ်မတော်ဘက်ကနိုင်ငံရဲ့လုံခြုံရေးဆိုင်ရာအမြင့်ဆုံးဖြစ်တဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးခေါ်ယူလိုပေမဲ့အဓိကအဆုံးအဖြတ်ကသမ္မတပေါ်မှာမူတည်တယ်လို့လည်းပြောဆိုသွားပါတယ်ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့တပ်မတော်သတင်းစာရှင်းလင်းပွဲမှာတော့မြန်မာနိုင်ငံခြေဆိုင်နိုင်ငံတကာစစ်တမ်းမှုတ နေ့အင်္ဂါနေ့မနေ့အစောပိုင်းမှာဂျပန်နိုင်ငံပေါ်ကနေဒုံးကျည်ဒဇင်ပြစ်လွတ်စံတက်ခဲ့တဲ့အပေါ်ဂျပန်နဲ့တောင်ကိုရီးယားအစိုးရတို့ဘက်ကချက်ချင်းတုံ့ပြန်ပါတယ်ဒုံးကျည်ကအပိုင်း၃ပိုင်းကွဲထွက်သွားပြီးတဲ့နောက် ဂျပန် နိုင်ငံမြောက်ပိုင်းကဟော့ကိုင်းဒိုကျွန်းရဲ့အရှေ့ဘက်ပစိဖိတ်သမုဒ္ဒရာတဲ့ကိုချက်ရောက်ခဲ့တာလို့ဂျပန်ဘက်ကပြောဆိုပါတယ် ဂျပန် ဝန်ကြီးချုပ်ရှင်โซအာဘေကဒုံးကျည်စံသက်မှုကိုတုံ့ပြန်ပြောဆိုရာမှာတော့ဒီလိုတရားလွန်ပြုတ်မှုဆောင်ရွက်ချက်တွေဟာမကြုံစဘူးကြီးမားတဲ့ချင်းချမှုဖြစ်ပြီးဒေသရင်းငြိမ်းချမ်းရေးနဲ့လုံခြုံရေးကြိုးပေါက်ပျက်စီးမှုဖြစ်တယ်လို့ပြောဆိုသွားပါတယ်အမေရိကန်ပြည်ထောင်စုတက်ဆတ်ပြည်နယ်ရှေ့တောင်ပိုင်းမှာအပူ ပိုင်းမုန်တိုင်းဟာဘေးဝင်ရောက်သွားပြည်တဲ့နောက်ဒီကနေ့အထိမိုးအသေးအထန်ဆက်ရွာနေပြီးနိုင်ငံရဲ့အကြီးဆုံးမြို့တစ်မြို့ဖြစ်တဲ့ဟျူစတန်မှာဆိုးဆိုးဝါးဝါးရေကြီးနေပါတယ်ကြာသာပတိနေ့ကြောင့်မှဒေသတွင်းကနေလုံးဝထွက်သွားမဲ့မုန်တိုင်းကြောင့်နောက်ထပ်မိုးရေချိန်တွေလည်းထပ်တိုးလာနေပါတယ်ရှင်
တရင်အချင်းချုပ်ကိုမတင်ထိုက်ကြညာပေးခဲ့တာပါဒီညနေ့အစီအစဉ်ထုတ်လို့ရမူကမှစုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဝဂနာရောဘတ်စ်ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါဗီအိုအေအမေရိကန်အသံညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာဆန်နိုဂျင်ညနေ6နာရီခွဲနေ့ခွန်နိုင်ထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှ
This program has come to you from the Voice of America, Washington.